นิวเคลียร์ဆိုင်ရာ6နိုင်ငံသဘောတူညီချက်ကနှုတ်ထွက်မယ်လို့အီရန်သမ္မတကကြေညာပြီးနိုင်ပိုင်းအတွင်းမှာပဲအီရန်နိုင်ငံရဲ့စတုလုပ်ငန်းတွေပေါ်အမေရိကန်ကဒဏ်ခတ်အရေးယူလိုက်ပါတယ်။သမ္မတအင်ဂျူရောကပုဒ်ထုနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအီရန်နိုင်ငံရဲ့ဆန်ဆမ်မနီအလူမီနီယံနဲ့ကြေးဝါတို့အပါဝင်ပြီးဒီစတုတွေဟာဆိုရင်အီရန်နိုင်ငံရဲ့ရေနံလုပ်ငန်းပြီးရင်အခွန်အများဆုံးရရှိနေတဲ့ပို့ကုန်တွေဖြစ်ပါတယ်။သမ္မတထရမ့်ရဲ့အုပ်ချုပ်ရေးအမိန့်နဲ့ထုတ်ပြန်ခဲ့တဲ့ဒီကြေညာချက်ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်ကအမေရိကန်နှုတ်ထွက်ခဲ့ပြီးနောက်တစ်နှစ်ကြာမှထုတ်ပြန်လိုက်တာဖြစ်ပါတယ်။2015သဘောတူညီချက်ရဲ့အစိပ်ပိုင်းတွေဖြစ်တဲ့သန့်စင်ယူရေနီယံနဲ့ heavy water ခေါ်ရေလေမစိုးလောင်ရဘူးဆိုတဲ့တမ်းမြင့်ချက်ကိုအီရန်ကလည်းလိုက်နာတော့မှမဟုတ်ဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကအစိုးရပိုင်းမှကြေညာခဲ့တာပါ။ဒီနိုင်ငံကသဘောတူညီချက်ကအမေရိကန်နှုတ်ထွက်ပြီးအီရန်ပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာတာနဲ့အတူစာချုပ်လက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေကလည်းသူတို့တာဝန်ယူထားတဲ့အတိုင်းမလိုက်နိုင်ကြတော့တဲ့အပြင်အီရန်ရဲ့ရေနံနဲ့ဗန်လုံငန်းထိခိုက်အောင်လုပ်ဖို့အမေရိကန်ကိုခွင့်ပြုထားကြတယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အခုချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုကိုယူသိမ်းဖို့ရက်60အချိန်ပေးထားပြီးတကယ်လို့မေုံမင်းခဲ့ရင်အီရန်နောက်ထပ်လုပ်လာမယ့်ခြေလှမ်းကတော့အစင်းမြင့်သန့်စင်ယူရေနီယံတွေထုတ်လုပ်ဖို့ပဲဖြစ်တယ်လို့ဆိုပါတယ်။